မြန်မာစစ်အစိုးရရဲ့ဝန်ကြီးချုပ်ဦးသိန်းစင်ခေါင်းဆောင်နဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီဟာနိုင်ငံတော်ရဲ့ရန်ပုံငွေတွေကိုအသုံးပြုပြီးတော့ပါတီအကျိုးလှုပ်ဆောင်နေတာသဘောမကျတဲ့အကြောင်းကိုတိုင်းသာစီလုံးညီညွတ်ရေးပါတီတာဆာညာကပြောသွားပါတယ်1990ရွေးကောက်ပွဲကာလမှာအင်အားကောင်းတဲ့ပါတီဖြစ်ရက်တီလာခဲ့တဲ့တာဆာညပါတီဟာအခုရွေးကောက်ပွဲတွေမှာတော့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီကိုသူတို့အထူးသတိထားရမယ်လို့ပြောပါတယ်အချိန်တွေကိုတော့စုံစမ်းထားတဲ့ကိုကျော်အောင်လည်းမဲ့ဆက်ပြီးတော့ပြောပြပေးပါရှင
်တိုင်းသာစီလုံးညီညွတ်ရေးပါတီတာဆာညဟာ1990ရွေးကောက်ပွဲမှာရှုံးနေခဲ့ရပြီးတော့အခုနှစ်ထဲမှာကျင်းပမဲ့ရွေးကောက်ပွဲတွေမှာတစ်ခါပြန်ပြီးတော့ဝင်ပြိုင်ဖို့ပြင်ဆင်နေတဲ့ပါတီတစ်ခုပါအခုတလောမှာပေါ်ပေါက်ခွင့်ရလာကြတဲ့တခြားနိုင်ငံရေးပါတီတွေထက်စာရင်တပ်ဆညာဟာပါတီဖြတ်တန်းမှုအနည်း20အတွင်းလူအင်အားငွေအင်အားပို့ပြီးတော့တောင့်တင်းတဲ့ပါတီကြီးတစ်ခုလည်းဖြစ်ပါတယ်။ဒါပေမဲ့ရွေးကောက်ပွဲကိုဝင်ပြိုင်မဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီရဲ့လှုပ်ဆောင်ချက်တွေကိုတော့သဘောမတွေ့နိုင်တာတွေတပ်ဆညာဘက်မှာရှိနေပါတယ
်။ကျွန်တော်တို့ကပါတီကအရှင်ပြိုင်မဲ့ပါတီဟာကြံ့ခိုင်ပါတီလည်းဖြစ်လာနိုင်တဲ့အထီးတော့သဘောပေါက်ပါတယ်။ဆိုတော့ကျွန်တော်တဦးချင်းနေနဲ့ပြောမစွန်းတော့ကြံ့ခိုင်ရေးအတွက်ယနေ့အနာရရှိခိုင်းနေတဲ့ဝန်ကြီးဆိုတဲ့ပုဂ္ဂိုလ်တွေဝန်ကြီးချုပ်ဆိုတဲ့ပုဂ္ဂိုလ်တွေထွက်ပြီးတော့စီရင်နေတာတော့တိုင်းပြည်ပိုက်ဆံတဲ့ပါတီအတွက်စီရင်ခွင့်ရှိတယ်လို့တော့ကျွန်တော်တို့မထင်ပါဘူးဒါရိုးရိုးသားသားပဲပြောတာပါကျွန်တော်ကဆိုရင်ကျွန်တော်နိုင်ငံခြားရေးဝန်ကြီးသာလုပ်နေဝန်ကြီးကထွက်ပြီးတော့မှအရွေးခံမှုစိတ်ကူးမှာပဲလက်ရှိတာဝန်နဲ့ယူပြီးတော့နိုင်ငံရဲ့အခွင့်အရေးတွေနိုင်ငံရဲ့သွားလာလှုပ်ရှားခုနေနိုင်ငံရဲ့ရန်နေရာတွေနိုင်ငံဟယ်လီကော်ပတာနိုင်ငံလေးပြန်နေမျိုးစီနိုင်ငံခီးစိတ်တွေယူပြီးတော့လှုပ်နေရင်တော့ကိုယ့်အတွက်ကိုယ်စီယုံတာဟာနိုင်ငံကပဲစီစီနဲ့စီယုံတယ်လို့တော့မဖြစ်စင်ဘူးပေါ့ဗျာဒါကျွန်တော်ရဲ့အမြင်ပါဟု
တ်ကဲ့အရင်တော့လည်း1990ရွေးကောက်ပွဲမှာတုန်းကတပ်ဆညာပါတီကိုအခုလိုပဲဝေဖန်မှုတွေရှိခဲ့ပါတယ်ခင်ဗျနိုင်ငံတော်၃စီးရိတ်တွေနဲ့ပါတီကိစ္စလုပ်တယ်ဆိုပြီးတော့အခုကြံ့ခိုင်ဖွံ့ဖြိုးရေးလုပ်နေတာတွေနဲ့ဘလို့ကောက်ပါလဲခင်ဗျ
တော်တို့ကဖြစ်ပေါ်ကဒါကလည်းတနေ့စုံစမ်းကြည့်နေသိမှာပေါ့လေအစိုးရစီကနေပြီးတော့တို့တို့လက်ခံထားတဲ့ရင်တွေရောယထားတွေကိုငွေတွေရောနှဲတာမှုရှိတယ်အဲ့ဒါရှိတာမှန်သမျှကိုမန္တလေးဌာနကိုတင်ပြပြီးတော့ရှင်းနေချုပ်ဖွဲ့တွေပါတင်ပြပြီးတော့အစိုးရစီကရတဲ့ရမငွေမှန်သမျှကိုအကုန်ပြန်အပ်တယ်ပြန်အပ်ပြီးတော့ပါတီဝင်တွေစီကတောက်ခံတဲ့ငွေတွေနဲ့ပဲခဏတိရတည်လာတာအဲ့ဒါကွာခြားချက်ပါပဲ
အဲ့ဒါကတော့တပ်ဆညပါတီရဲ့ခေါင်းဆောင်တူဖြစ်တဲ့အလုံးမှုဆောင်ကော်မတီဝင်ဦးချစ်လိုင်ပြောခဲ့တာပါစက်ခိုင်ဖွံ့ဖြိုးရေးပါတီရဲ့လှုပ်ဆောင်ချက်တွေကိုကြည့်ပြီးတော့ရွေးကောက်ပွဲကိုဝင်ပြိုင်ကြမဲ့ပါတီချင်းချင်းမျက်မျက်တာတာဖြစ်တဲ့ပြိုင်ဆိုင်မှုကိုပဲလိုချင်တယ်လို့ဦးချစ်လိုင်ကဆိုပါတယ
် plain level မှာရှင်ပြိုင်ကြစေချင်တယ်ပေါ့ဗျာဒါရှင်းရှင်းပြောရင်ပြေးပြိုင်နေဆိုတာတယောက်ကတောင်မောပြေးရတယ်တယောက်ကမြေပြန့်ပြေးရလို့ပဲရမလို့မြေပြန့်ချင်းတူတူပြေးနိုင်မှဒါအပြေးပြိုင်တာဖြစ်မှာ哦ဒါကြောင့်ကျွန်တော်တို့မြေပြန့်ဖြစ်စေချင်တဲ့သဘောလေးရှိတာပါပဲ
1990ရွေးကောက်ပွဲမှာတော့ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအနိုင်ရခဲ့ပြီးတော့တပ်ဆညာကရှုံးနေခဲ့ရပေမဲ့အခုရွေးကောက်ပွဲမှာအရင်ပြိုင်ဘက်ဟောင်းပါတီကြီး NLD မပါတော့တာကိုဥချစ်လိုင်ကစိတ်မကောင်းဘူးလို့ဆိုပါတယ်
NLD ပါတီမဝင်ရင်ကိုကျွန်တော်စိတ်မကောင်းဖြစ်တာပါမှန်တာပြောရင်တော့ဘာလို့လဲဆိုတော့ဒီမိုကရေစီယုံကြည်တဲ့လူတွေကရွေးကောက်ပွဲကိုတော့ဝင်ရင်းတယ်လို့ကျွန်တော်ထင်တာဒါကတော့ကျွန်တော်တို့ကရိုးရိုးဆိုတာထင်မြင်ချင်းပါရှင်ပြိုင်ပဲမရှိဘဲနဲ့လည်းမနိုင်ချင်ပါဘူးနိုင်ချင်တာမနိုင်ချင်တာတဲ့ကိုဒီမိုကရေစီ process ကဒါပဲဆိုတာဒီမိုကရေစီယုံကြည်ရင်ရွေးကောက်ပွဲကိုယုံကြည်ရမှာပဲရွေးကောက်ပွဲမယုံကြည်ရင်ဒါဥပဒေစီမံမိုင်းအရာဝင်လို့ပဲနဲ့ဥပဒေစီမံဘက်ကလုပ်မယ်ဆိုတဲ့ပေါ်လေနည်းနည်းလေးပါနေတယ်ဗျာဒါမှန်တာပြောရင်အဲ့လိုကြည့်မယ်ဆိုရင်ဒါကောင်းတဲ့လက္ခဏာမဟုတ်ပါဘူးမှန်တော့ဒါကြောင့်ကျွန်တော်တို့ကဝင်စေချင်တယ
်တပ်ဆညာပါတီအတွက်အခုတစ်ခေါက်ရွေးကောက်ပွဲမှာ NLD ပါတီမရှိတော့ဘူးဆိုပေမဲ့လည်းသူသတိထားရမယ့်ပါတီကတော့အင်အားကောင်းလာတဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီပါပဲဒါပေမဲ့ရေရှည်တိဆောက်ထားတဲ့တပ်ဆညာရဲ့အင်အားကိုလည်းဥချစ်လိုင်းကရှော့မတွက်စေချင်ပါဘူးသူတို့ဆိုရင်နေတာတစ်ခုကတော့ရွေးကောက်ပွဲမှာမဲလိမ်မှုရှိမရှိဆိုတဲ့ကိစ္စပ
ါကျွန်တော်တို့ကတော့ကိုအားကိုတာပဲအနည်းငယ်ကျော်စီးရုံလာတဲ့ဟာတွေဟာအလားအသာတော့ဖြစ်မသွားဘူးလို့ထင်တာပဲဘဝလူမျိုးတွေမဲပေးတတ်တယ်ဗျတန်ရှင်းတည်မြဲမဲတွေကိုပြန်ပြီးတော့သတိရရင်တွက်ကျင်ရပါလေကျွန်တော်တို့ကတခုပဲလိုချင်တယ်တိတိကျကျမှမှန်ကန်ကငါဘာလို့လျှို့ဝှက်မဲသန္တာမဲလာမှန်ကန်တိကျပါစေပြည်သူလိုလားတဲ့လူတွေတက်လာမှာပဲvoting procedure လာတိကျမှန်ကန်မစေဘူးမှမကြောက
်အဲ့ဒါကတော့တိုင်းသားစီလုံးညီညွတ်ရေးပါတီတပ်ဆညာရဲ့ခေါင်းဆောင်တူဖြစ်တဲ့ဥချစ်လိုင်းပြောခဲ့တာပါတခြားနိုင်ငံရေးပါတီတချို့ကတော့တပ်ဆညာကိုဆိုရှယ်လစ်လမ်းစဉ်ပါတီရဲ့အရေးမကင်းခဲ့တာကြောင့်ပ ပြည်သူအများစုကအခုချိန်ထိအမြင်မကြည်လင်နိုင်သေးဘူးသူတို့ထင်သလောက်လဲထောက်ခံမှုတွေရလာနိုင်မှာမဟုတ်ဘူးလို့သုံးသပ်နေကြပါတယ်ခင်ဗျာ